Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်နိုဝင်ဘာလ28ရက်တနင်္ဂနွေနေ့ညနေခင်း VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.19နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမပါရှင
်မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကြီးထိုက်ပါကျူဘာကောင်းဆောင်ဟာဖီဒယ်ကက်စထရိုကွယ်လွန်ခဲ့ရမှုအပေါ်ကမ္ဘာကောင်းဆောင်တွေရဲ့တုံ့ပြန်မှုတွေတဲမှာတော့ဝမ်းနည်းမှုတွေရောဝေဖန်သံတွေရောရှိနေပါတယ်။စီးရီးယားပြည်တွင်းစစ်မှဓာတုလက်နက်တွေအသုံးပြုတိုက်ခိုက်နေတယ်လို့တူရကီစစ်တပ်ကပြောပါတယ်။တူရကီမှာတော့ VOA American အသံရဲ့အလွတ်သတင်းတောက်တူဖန်စီခံထားပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းတော်တာရှင်နေနားဆင်ရမယ့်သတင်းတွေထဲမှာဆိုရင်တော့တရုတ်မြန်မာနယ်ဆက်ရှမ်းမြောက်ပိုင်းဘက်မှာတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေစေဖြစ်ပါတယ်ဒုက္ခသည်တွေကလည်းနေရရင်းကိုမပြတ်နိုင်ကြသေးပါဘူးဒါပေမဲ့မူဆယ်ကုံသွယ်ရေးစခန်းအခြေအနေကရောဘယ်လိုရှိပါသလဲ
ဒီနေ့ကကုန်ရည်စကားပြန်လဲရှာခိုင်းနေနေပြီဖြစ်ပါတယ်ဘုံကူးမုံပေါ်ကဆိုင်ရတော့တိုက်ပွဲဖြစ်နေပါတယ်
ဒါပေမဲ့လို့ဒီတရုတ်နယ်ဇာဘက်ကခိုလုံနေတဲ့တိုင်းရင်းသားစစ်ဘေးဒုက္ခသည်တွေနေရက်ကိုမကြခင်ပြန်နိုင်မှုတရုတ်ဘက်ကတော့မျှော်လင့်ချက်ရှိနေတယ်လို့ဒုနိုင်ငံသားရေးဝန်ကြီးကပြောဆိုလိုက်တဲ့သတင်းနောက်ဖီဒယ်ကက်စထရိုကွယ်လွန်ပြီးတဲ့နောက်အမေရိကန်ကျူဘာဆက်ဆံရေးအခြေအနေဘလို့ရှိသွားနိုင်ပါသလဲစတဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုင်းနဲ့မမိုးဖြူတို့ကတင်ပြပေးပါမယ်ရှင်
ကျူဘာကောင်းဆောင်ဟာဖီဒယ်ကက်စထရိုကွယ်လွန်ခဲ့တဲ့အပေါ်ကမ္ဘာကောင်းဆောင်တွေရဲ့တုံ့ပြန်မှုတွေထဲမှာတော့ဝမ်းနည်းချေကွဲမှုတွေရောဝေဖန်မှုတွေရောရှိနေတာပါ။ဒါပေမဲ့လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူးထူးကတော့ဖီဒယ်ကက်စထရိုရဲ့တော်လှန်ရေးနောက်အာနာရှင်ကက်စထရိုရဲ့ကျူဘာပြည်သူတွေအပေါ်ထားတဲ့မြစ်တာနဲ့ဆောင်ရွက်ချက်တွေအတွက်ချီးကျူးဂုဏ်ပြုစကားပြောဆိုလိုက်တာကြောင့်ကနေဒါနဲ့အမေရိကန်နိုင်ငံရေးသမားတွေရဲ့ပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။ကနေဒါဝန်ကြီးချုပ်ကကျွန်တော်အဖေဟာဖီဒယ်ကိုတငယ်ချင်းလို့ခေါ်ဖို့တိတ်ပြီးဂုဏ်ယူတာပါကျွန်တော်အဖေဆုံးပြီးတဲ့နောက်ပိုင်းကျွန်တော်ဖီဒယ်နဲ့တွေ့ဆုံဖို့အခွင့်အရေးရခဲ့ပါတယ်လို့ပြောခဲ့တာပါကနေဒါ98လွှတ်တော်အမကယ်လီလက်ရှ်ကတော့ဝန်ကြီးချုပ်ထူထူရဲ့ကက်စထရိုအပေါ်မှတ်ချက်ဟာဆိုလို့ရှိရင်ကက်စထရိုအကြောင်းဝတ္ထုစာအုပ်ဖတ်ထားတဲ့အတိုင်းဖြစ်နေတယ်လို့ပြောဆိုပါတယ်ကျူဘာနယ်ပယ်အမေရိကန်အထက်လွှတ်တော်အမမာကိုရူဘီယိုကတော့ကနေဒါဝန်ကြီးချုပ်ရဲ့ကြေညာချက်အစ်စ်အမှန်ဆိုရင်တော့တိတ်ကိုရှက်ဖို့ကောင်းတယ်လို့စိတ်ကတိကအောင်လည်းဖြစ်ဖို့ကောင်းတယ်လို့ပြောဆိုခဲ့ပါတယ်။အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရန့်ကတော့ကက်စထရိုဟာကိုယ့်ပြည်သူတွေကိုဆဲဆုနဲ့6ခုနီးပါးဖိနှိပ်ခဲ့တဲ့ရက်ဆက်တဲ့အာဏာရှင်ဖြစ်တယ်လို့တွစ်တဆာမျက်နှာမှာရေးသားပါတယ်။ကက်စထရိုရဲ့သမိုင်းအမွေတွေထဲမှာတော့ကွက်မြက်တုတ်တင်ရေးအဖွဲ့တွေခိုးယူမှုတွေဒုက္ခပင်လဲဝေရတာတွေနဲ့ဆင်းရဲမွဲတေမှုတွေနောက်အခြေခံလူအခွင့်အရေးကိုညှင်းပယ်ခဲ့တာတွေပါဝင်တယ်လို့လည်းရွေးကောက်ခံသမ္မတထရန့်ကပြောပါတယ်။အမေရိကန်သမ္မတဟောင်းဂျီမီကာတာကတော့သူနဲ့သူ့ဇနီးတို့ကျူဘာနိုင်ငံတွင်မှာဖီဒယ်ကက်စထရိုနဲ့အတူသွားလာခဲ့ကြတာတွေနောက်ကျူဘာပြည်သူတွေအပေါ်မှာထားတဲ့သူ့ရဲ့မြင့်တာကိုပြန်ပြောင်းအောင်မိမိတယ်လို့ပြောဆိုပါတယ်ကျူဘာပြည်သူတွေငြိမ်းချမ်းတိုးတက်ပါစေချောင်းလဲသမ္မတဟောင်းကာတာကကြေညာချက်မှာပြောဆိုထားပါတယ်ရှင
်ကွန်မြူနစ်ကျွန်းနိုင်ငံဖြစ်တဲ့ကျူဘာမှာတောက်ချာနေကအသက်90အရွယ်ခေါင်းဆောင်ဟောင်းဖီဒယ်ကက်စထရိုကွယ်လွန်သွားပြီဖြစ်လို့ဆယ်စုနှစ်များစွာကြာလူခွင့်ရေးချိုးဖောက်မှုတွေနဲ့အတူဒုက္ခမျိုးစုံကြုံတွေ့ခဲ့ရတဲ့ကျူဘာပြည်သူတွေသာမကအမေရိကန်နိုင်ငံရောက်ကျူဘန်အမေရိကန်အတိုင်းအဝိုင်းတစ်ခုလုံးကနိုင်ငံအပြောင်းလဲအတွက်အခွင့်အလမ်းတစ်ခုပေါ်ပေါက်လာဖို့မျှော်လင့်နေကြပါတယ်။အမေရိကန်နိုင်ငံမိုင်အမီမြို့က Little Havana လမ်းမပေါ်ကအထိတ်မှအောင်ပွဲတစ်ခုမှာအခုလိုအာဏာရှင်တယောက်ရဲ့သိမ်းဆုပ်မှုကဆယ်စုနှစ်များစွာတိုင်းဖြစ်ခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေအားလုံးကိုအဆုံးသတ်နိုင်လိမ့်မယ်လို့သူတို့တွေမျှော်လင့်နေကြောင်းကို Cuban American တယောက်ကအခုလိုပြောပြပါတယ
် That a bad dictator that had Cuba under oppression and repression for almost 6 decades
Cuban နိုင်ငံကိုဆယ်စုနှစ်6ခုလောက်ကြာဖိနှိပ်ညှဉ်းပန်းမှုတွေအောက်ကြာရအောင်လုပ်ခဲ့တဲ့ဆိုးဝါးလာတဲ့အာဏာရှင်တယောက်တော့မရှိတော့ပါဘူးသူသိဆုံးမှုကကျူဘာပြည်သူတွေကိုလွတ်လပ်မှုနဲ့ဒီမိုကရေစီခရီးစနိုင်ဖို့အတွက်အခွင့်အရေးပေးလိမ့်မယ်လို့မျော်လင့်ပါတယ်လို့သူကပြောဆိုသွားတာပါကက်စထရိုအုပ်ချုပ်မှုအောက်မှာမျိုးဆက်30လောက်အခြေခံနိုင်ငံသားအခွင့်အရေးနဲ့နိုင်ငံရေးလွတ်လပ်မှုတွေပျောက်ဆုံးခဲ့ပြီးသူ့ကိုဆန့်ကျင်သူထောင်ထဲချီတဲ့ပြည်သူတွေလည်းဖမ်းဆီးနှိပ်စက်ခံခဲ့ရပါတယ်သူမသေးခင်ကာလအတွင်း2014ခုနှစ်ကကျူဘာအမေရိကန်ဆက်ဆံရေးပြန်ထူထောင်ခဲ့တဲ့အချိန်မှတောင်းအင်တာနက်လွတ်လပ်ခွင့်ကိုပြင်းပြင်းထန်ထန်ထိန်းချုပ်ခဲ့ပြီးလူ့အခွင့်အရေးကာကွယ်သူတွေနဲ့သတင်းသမားတွေကိုဖမ်းဆီးမှုတွေက ိုမိုများပြားခဲ့ပါတယ်
။ပြင်သစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းကိုရွေးချယ်ဖို့ပြင်သစ် Republican Party ဝင်တွေနိုင်ငံတော်ဝန်ကျင်းပနေတဲ့သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာဒီကနေ့မဲပေးနေကြပါတယ်။ဥရောပတိုက်အတွင်းရွှေ့ပြောင်းအခြေချသူတွေဝင်ရောက်လာမှုနောက်ပြင်သစ်နိုင်ငံတွင်အစွန်းရောက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်လာတဲ့လာတာတွေအပေါ်စိုးရိမ်မှုတွေကိုဇောင်းပေးပြီးမဲဆွဲစည်းရုံးခဲ့ကြတာပါပြင်သစ် Republican တွေအတွက်ပထမဆုံးအခြေအမေရိကန်ပုံစံသမ္မတလောင်းပနာမရွေးချယ်ပွဲမှာတော့ဝင်ကြီးချုပ်ဟောင်းနေဖြစ်ကြတဲ့အသက်62နှစ်အရွယ်Francois Fillon နဲ့အသက်82နှစ်အရွယ်အလိန်ဂျူဘီတို့ကပြီးခဲ့တဲ့သတင်းပါပထမအကြော့မဲပေးပွဲတွေမှာဥဆောင်သူတွေအဖြစ်ထွက်ပေါ်လာပါတယ်လူလူသဘောထားစစ်တမ်းတွေမှာတော့အစ္စလာမ်ရဲ့အစွန်းရောက်တွေကိုချေမှုန့်ရေးအတွက်အာယုဆိုင်လုံဆောင်ခြင်းနေသူ Social Conservative တူဖြစ်ပြီးစီးပွားရေးဆိုင်ရာပိုင်းမှာအစွန်းရောက်တဲ့ Francois Fillon ကသူ့ထက်သဘောထားပြောပြောင်းသူ Alain Juppé ကိုဦးဆောင်နေပါတယ်။နောက်ထပ်အလားအလာစောင့်ကြည့်ရမယ့်ကိုယ်စားလှယ်လောင်းကတော့လက်ရာဆုံးဝါရီ Marie Le Pen ဖြစ်ပါတယ်။လက်ရှိတာဝန်ထမ်းဆောင်ဆဲ Socialist Party ရဲ့သမ္မတ Francois Hollande ကတော့ရွေးကောက်ပွဲပြန်ဝင်မယ်မဝင်ဘူးဆိုတာကိုလာမယ့်သတင်းပတ်တည်အတွင်းမှာကြေညာပွဲရှိပါတယ်ရှင
်။ဂျူးလူမျိုးတွေကိုဟစ်တလာလုပ်ခဲ့တယ်လို့မျိုးရွေးချယ်ခံသမ္မတ Donald Trump ကလည်းမင်းတို့ပေါ်လှုပ်ဆောင်လိုက်မယ်။အခုဒီမျိုးမှာရဲရရှိအစ်စ်ရောက်နေပြီလို့ဖော်ပြထားတဲ့ချင်းချောက်စာတွေကိုကယ်လီဖိုးနီးယားပြည်နယ်ကဘလီဝုဒ်ပြည်ကြောင်သုံးခုကလက်ခံရခဲ့တယ်လို့ American နိုင်ငံတို့ Los Angeles Times သတင်းစာကြီးကဖော်ပြလိုက်ပါတယ်။ပြီးခဲ့တဲ့ပတ်သက်မှာတောင်ကယ်လာရိုင်းနဲ့ပြည်နယ် Long Beach Islam Center နဲ့ Claremont Islam Center တွေနဲ့အတူမြောက်ကယ်လာရိုင်းနဲ့ပြည်နယ်က Evergreen Islamic Center တွေကိုပါချင်းချောက်စာတွေကိုလည်ရင်းနဲ့ရောမိတူပွားပြီးပါပေးပို့ခဲ့ပြီးတဲ့နောက် American Islam ဆက်ဆံရေးကောင်စီကဒေသခံဘလီဝုဒ်ပြည်ကျောင်းတွေကိုရဲလုံခြုံရေးအကာအကွယ်ပေးဖို့တောင်းဆိုမှုတွေပို့တိုးလာတယ်လို့အဲ့ဒီသတင်းစာကဖော်ပြပါတယ်ဒီချင်းချောက်စာတွေကစေတနမိတ်စာရဲ့သားသမီးတွေစီတို့လို့လိမ့်မူထားပြီးပေးပို့သူနေရာမှာတော့ American for a better way လို့ရေးထားကြောင်းဒီသတင်းကဖော်ပြပါတယ်။မွတ်စလင်တွေကိုညဉ့်ဉန်းတဲ့အပြစ်သားတွေဖြစ်နေရေးထားပြီး Trump က American နိုင်ငံကြီးကိုဆေးကြောတန့်စင်ပြီးပြန်လည်တောက်ပအောင်လုပ်ပေးလိမ့်မယ်။အဲ့ဒီတန့်စင်မှုကိုလည်းမွတ်စလင်တွေနဲ့စလိမ့်မယ်။စသဖြင့်ရေးထားတယ်လို့လည်းသတင်းကဖော်ပြပါတယ်။ဒါဟာအမုန်းပွားတဲ့တာဝန်မဲ့လုပ်ရဖြစ်ပြီး Trump မဲဆွယ်ပွဲအတွင်သူ့ကိုထောက်ခံသူတွေကြားအမုန်းနဲ့ဒေါသအမျက်တွေတိုးပွားစေခဲ့တယ်လို့ American Islam ဆက်ဆံရေးကောင်စီ CAIR အမှုဆောင်ညွှန်ကြားမှုကပြောတဲ့အကြောင်းသတင်းစာကဖော်ပြပါတယ
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6:00နာရီခွဲကနေ 9:00 နာရီထိလိုင်းဒိုမီတာ16 kHz 1683 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်စီးရီးယားနိုင်ငံမြောက်ပိုင်းကတူရကီတို့အထောက်ပံ့ပေးထားတဲ့သဘုံတွေကိုအစ္စလာမ်ရဲ့အစွန်းရောက် IS တိုက်ခိုက်ရေးသမားတွေကဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့တယ်လို့တူရကီစစ်တပ်ကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုတဲ့အကြောင်းတူရကီနိုင်ငံပိုင်အနက်ဒိုလူသတင်းကဖော်ပြပါရယ်ဆီးရီးယားတူရကီနယ်စပ်အနီးက El Rhine အရှေ့ပိုင်းမှာဒုံးကျည်တစ်စင်းနဲ့တိုက်ခိုက်ခံရပြီးတဲ့နောက်မှာသဘုံ22ဦးတို့မှာဓာတုအစိတ်ထိထားတဲ့လက္ခဏာတွေတွေ့ရတယ်လို့တူရကီစစ်ဦးစီးချုပ်ကကြေညာချက်ထဲမှာပြောဆိုထားပါရယ်ဘယ်အချိန်ကတိုက်ခိုက်ခဲ့တယ်လဲဆိုတာကိုတော့ကြေညာချက်မှာဖော်ပြမထားပါဘူးဒဏ်ရာရသူတွေကိုတော့တူရကီနယ်စပ်မြို့ Kilis ကိုပြောင်းရွှေ့ထားပြီးဓာတုလက်နက်တွေနဲ့တိုက်ခိုက်ခဲ့သလားဆိုတာကိုစမ်းသပ်နေပါတယ်။2011ခုနှစ်ဆီးရီးယားပြည်တွင်းစစ်စကြိမ်ကလေးကဓာတုလက်နက်တွေအသုံးပြုမှုအပေါ်စိုးရိမ်မှုတွေရှိနေတာပါ။နောက်ထပ်ဖြစ်ထွန်းမှုတစ်ခုကတော့ဆီးရီးယားနိုင်ငံတွင်းကအစ္စလာမ်ရဲ့အစွန်းရောက် IS နဲ့ချိတ်ဆက်တဲ့စစ်သွေးချတွေနဲ့အဆက်အသွယ်ရှိသူတနတ်သမား၄ဦးကိုပြစ်တက်လိုက်တယ်လို့ History စစ်တပ်ကပြောဆိုတာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမြို့တော်ဆိုးမှာသမရပတ်ဂျွန်ဟင်းရာထူးကထွက်ပြေးဖို့တောင်းနေချီတဲ့လူအုပ်ကြီးစနေနေ့ညနှောင်းပိုင်းထိလက်မရီပေါ်ချီတက်ခဲ့ကြပြီးတရင်ငါးဘက်ကြဆန္ဒပြပွဲကာလတစ်လျှောက်အကြီးဆုံးလူလူလှုပ်ရှားမှုကြီးဖြစ်ခဲ့ပါတယ်။တလကြောကြလူလူဆန္ဒပြပွဲအတွင်းဒီနှစ်စောပိုင်းကဖြစ်ခဲ့တဲ့အဂတိလိုက်စားမှုရှုပ်တော်ပုံနဲ့ပတ်သက်ပြီးဆန္ဒပြတဲ့လူအုပ်ကြီးတွေဟာဆိုးမျိုးတော်ကအ धिक လက်မကြီးတွေမှာနေရာယူထားခဲ့ကြတာဖြစ်ပါတယ်။မနေ့စနေနေ့ကတော့ပြည်သူ 2,900 ကျော်လက်မရီပေါ်ချီတက်ခဲ့တယ်လို့ရဲအယားရှိတွေကပြောဆိုပြီးဆန္ဒပြပွဲစီစဉ်သူတွေကတော့ခံမှန်းကြီးလူတသန်းခွဲလောက်ချီတက်ကြတယ်လို့ပြောဆိုပါတယ်။ဆန္ဒပြသူတွေသမရနေထိုင်တဲ့အပြာရောင်နန်းတော်တွေကိုမဝင်ရောက်နိုင်ဖို့နဲ့အကြမ်းဖက်မှုတွေကိုတားဆီးဖို့ရဲတပ်ဖွဲ့ဝင်ပေါင်း2000ခွဲလောက်ကလုံခြုံရေးတာဝန်ယူထိန်းသိမ်းခဲ့ရပါတယ်။ သမရပတ်ဂျွန်ဟိုင်းဟာအစိုးရနဲ့ဆိုင်တဲ့ကိစ္စတွေကိုအာဏာအလွဲသုံးစားလုပ်ပြီးကိုကျိုးရှာတယ်လို့ဆွဆွဲခံရတဲ့တငယ်ချင်းဖြစ်သူ Choison Sil ကိုကူညီခဲ့တယ်လို့တန်တရားရှိခံထားရတာဖြစ်ပါတယ် Choison Sil ဟာအစိုးရတရားဝင်ယာတုတစ်ခုမှမရှိဘဲသမရပတ်အပေါ်ဘာသာရေးခုထုံးလုပ်ပြီးမလျော်ဩဇာသုံးစွဲခဲ့တယ်လို့ဆွဆွဲခံထားရတာဖြစ်ပါတယ်
ဗီယိုအမေရိကန်အတန်ရဲ့အလွတ်သတင်းထောက်ခါချီချန်ဖာဆန်ကိုတူရကီနိုင်ငံဒီယာဘာခီယာမြို့မှာအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မနေ့စနေနေ့ကသူမအဖမ်းခံခဲ့ရတာဖြစ်ပြီးဘာကြောင့်ဖမ်းတယ်လဲဆိုတာကိုတော့တည်တည်ချာချာမသိရသေးတဲ့အကြောင်းမိသားစုရဲ့မိတ်ဆွေကပြောပါတယ်။အဲ့ဒီဒေတာဟာရေးပေါ်အခြေအနေကြီးညာထားတဲ့နေရာဖြစ်တာမို့သူမရဲ့ရှေ့နေတောင်မှပဲသူမနဲ့၅ရက်အတွင်းဆက်သွယ်နိုင်မှာမဟုတ်ဘူးလို့လည်းမိသားစုကပြောပါတယ်။ BBC ရဲ့တန်လွင်ဌာနအတွက်ပါသတင်းပေးပို့နေတဲ့အလွတ်သတင်းထောက်ဖာဆန်ဟာချင်းညီမိုင်းတွင်တခုပြောကြတဲ့သတင်းပို့ဖို့အလားရှေ့ရပြည်နယ်တွင်းကရဲလုံခြုံရေးဂိတ်တခုမှာဖမ်းဆီးခံရတယ်လို့ turkishminute.com ကဖော်ပြပါဗ
ျ။တရုတ်နိုင်ငံအနောက်မြောက်ပိုင်းရှင်ကျန်းဝီဂါကုန်ပိုင်းအုပ်ချုပ်ခွင့်ရဒေသကပြင်းထန်တဲ့ငရင်တန်းခံခဲ့ရတဲ့ဘရက်ကျွေးရမှာတော့ဒီနေ့တနင်္ဂနွေနေ့မှာကယ်ဆယ်ရေးလုပ်ငန်းတွေဆက်ပြီးဆောင်ရွက်နေကြပါတယ်။တောက်ကြနေညာပိုင်းကကိုပိုင်အုပ်ချုပ်ခွင့်ရကီစင်စုကာဂီခရိုင်တွေကအက်တိုမြို့မှာငလျင်လှုပ်ခဲ့တာဖြစ်ပါတယ်။တရုတ်နဲ့တာဂျီကစ္စတန်နယ်စပ်ကနေကီလိုမီတာ30လောက်ဝေးပြီးတော့ပြင်အား 6.9 magnitude ရှိတဲ့ဒီငရင်ရဲ့ဗဟိုချက်မှနာဘရက်ကျေးရွာမှာပြင်းထန်တဲ့ငရင်တန်းခံရပြီးကယ်ဆယ်ရေးလုပ်ငန်းတွေစတင်ခဲ့တာဖြစ်ပါတယ်။ထရက်ကား24စီးအပြည့်ကယ်ဆယ်ထောက်ပံ့ရေးပစ္စည်းတွေဒီကနေ့တနင်္ဂနွေနေ့လယ်ပိုင်းငရင်တန်းခံကျေးရွာစီရောက်ဖို့မျှော်လင့်နေကြပါတယ
်။နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုင်းရင်းသားလူမျိုးစုလက်နက်ကိုင်အဖွဲ့၄ဘွဲ့နဲ့အစိုးရစစ်တပ်တို့ကြားတိုက်ပွဲတွေဆက်ဖြစ်နေတော့မှာပဲ။မူဆယ်မြို့ပတ်မှာတော့အခြေအနေကတည်ငြိမ်လာလို့စစ်ပြေးဒုက္ခတွေနေရရင်ကိုစပြန်နေကြပါပြီ။ဒါပေမဲ့လို့မုံကိုဒေသဘက်မှာတော့တရုတ်နယ်ဇက်ရောက်ဒုက္ခတွေဟာနေရရင်ကိုမပြောင်းနိုင်သေးပဲစစ်ရေးအခြေအနေကလည်းပြင်းထန်နေသေးပါ။ဒီနေ့အပြည့်အစုံကိုတော့ VOA သတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်မြောက်ပိုင်းမဟာမိတ်တိုင်းဒေသတပ်ပေါင်းစုအဖွဲ့နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဟာမူဆယ်မြို့နယ်တရုတ်နယ်စားဒေသတွေမှာစစ်ဘေးသိမ်းရှောင်နေကြရာကနေမူဆယ်မြို့နယ်ဘက်မှာအခြေအနေအေးချမ်းသွားခဲ့လို့နေရရင်ကိုစတင်ပြန်နေကြပြီလို့ဒုက္ခသည်ကူညီပေးရေးအဖွဲ့ကရုဏာပရာဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကအခုလိုပြောပါရစေ။ချ
ူစမ်းနေတော်တော်များပြန်ကုန်ကြပါပြီ။ချူစမ်းနေနေကျင်တော့တယ်ဗျ။တရဝင်းစခန်းကကျွန်တော်ရှိတာကတရဝင်းက၅ခုရှိတယ်။ဟောကျွန်တော်က၄ဆက်ရခုံးကြောင်းပါနေတယ်ဆိုအားလုံး၉ခုရှိတယ်။အဲ့ဒီမှာ၅ခုထဲမှာတော့ဖြစ်အကျော်ရှိတယ်။ဒါနဲ့ခွန်စခန်းဆိုလို့ရှိရင်အခုတော့ရောက်၃၀လောက်ပဲဆက်လာတော့တယ်။နောက်ချူသွေးကြောင်းတွေကိုလည်းပြန်ကျွန်တော်ဒီနေ့ပြင်နေပါတယ်အခုကတော့4000ကျော်5000လေးအရှိရဲ့ခန်းရအောင်ရှိတဲ့ချိန်မှာအခုတော့1000ကျော်လေးပြန်လာတော့ဒီနေ့တက်ကုန်ရေးစကဲတော့ပြန်လဲရှာခက်နေပြီဖြစ်ပါတယ်ဘုံကိုမုံပေါ်ကဆိုင်ရတော့တိုက်ပွဲဖြစ်နေပါတယ်
လက်ရှိမူဆယ်မြို့သွင်းမှာအခြေအနေငြိမ်သက်သွားတာကြောင့်ဂုံသွေးရေးစုံကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပေမဲ့မွန်ဂိုဒေသဘက်မှာတော့စစ်ရေးအခြေအနေတင်းမာနေစေလို့ဂရုဏာပရာဟိတအသင်းဥက္ကဋ္ဌဦးတောင်းထွန်းကပြောပါရယ်တရုတ်မြန်မာနယ်စပ်ကျူကုတ်ပန်ဆိုင်မွန်ဂိုဒေသတွင်နေ့စဉ်တိုက်ပွဲတွေဖြစ်ပွားနေသေးတယ်လို့ဒေသခံ4000ကျော်ဟာလည်းတရုတ်နိုင်ငံဝမ်သိမ်မြို့မှာစစ်ဘေးသိမ်းရှောင်နေရစေလို့ကိုရိုင်းသတင်းသွားရောက်ယူခဲ့တဲ့တိုင်းရင်းသတင်းလွှာသတင်းထောက်မအာမီကလည်းခုလိုပြောပါရယ
်တရုတ်ဆက်မှာကဥက္ကဋ္ဌ4000ကျော်သားပြီးတရုတ်ဆက်မှာဆိုတာကအဲ့ဒီဝမ်သိမ်မြို့နော်ပန်ဆိုင်ရဲ့ဒီဘက်ကတပတ်လုံးရောက်ခဲ့တဲ့နေရာပေါ့အဲ့ဒီဝမ်သိမ်မှာပဲ4000ကျော်ကမွန်ဂိုရဲ့ဒီဘက်ကကကြတော့မန်ဆိုင်လေနော်အဲ့ဒါကတရုတ်အဲ့ဒီကအခြေအနေကအတိအကျလိုက်လို့မရအောင်ဖြစ်နေတာအဲ့မှာခန်းမိုင်းတရား2000ကျော်နေပြီ
တရုတ်နိုင်ငံဝမ်သိမ်မြို့ကစစ်ဘေးရှောင်တွေကိုတရုတ်အာဏာပိုင်တွေဖြင့်မူဆယ်မြို့လူမှုကူညီပေးရေးအဖွဲ့တွေကနေအကူအညီပေးဆောင်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလ20ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေဟာတရုတ်နိုင်ငံနယ်စပ်မြို့ဝမ်သိမ်မြို့ကိုထွက်ပြေးလာခဲ့တာဖြစ်ပြီး၎င်းတို့နေရရင်းပြန်ရေးမှမရေရာသေးတဲ့အခြေအနေမှရှိနေပါတယ်။လက်ရှိမှာကချင်လွတ်လပ်ရေးတပ်မတော် KIA တန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA ရခိုင်တပ်မတော် AA မြန်မာမျိုးသားများဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA စတဲ့မြောက်ပိုင်းမဟာမိတ်တပ်ပေါင်းစုအဖွဲ့နဲ့မြန်မာတပ်မတော်တို့အကြမ်းမှာတိုက်ပွဲဖြစ်ပွားနေစေဖြစ်ပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့မွန်ဂိုဒေသမှာစစ်ရေးရအခရာကျတဲ့ဗျူဟာကုန်းကိုမြောက်ပိုင်းမဟာမိတ်တပ်ပေါင်းစုကနေထိန်းချုပ်ထားတယ်လို့မြန်မာတပ်မတော်ဘက်ကလည်းအပြင်းထန်ထိုးစစ်ဆင်နေစေလို့တန်းပလောင်အမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံတာပန်လှကပြောပါတယ်။ ဒီကနေ့မှာလည်းမန်တုံမြို့နယ်ပန်ဝါကြီးရွာနီမှာတီအန်အယ်လီတပ်ဖွဲ့နဲ့မြမတမတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပ်ပြင်းဒီကနေ့မှာလည်းမန်တုံမြို့နယ်ပန်ဝါကြီးရွာနီမှာတီအန်အယ်လီတပ်ဖွဲ့နဲ့မြမတမတော်တို့နှစ်ဖက်ရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တပ်ပြင်းကရင်ဦးကချင်လွတ်လိုက်ရေးဖွဲ့ရဲ့လိုင်စာမြို့အဝင်ဝမှာလည်းဒီကနေ့မ ne anina wonjin tira ga sitat ne yesa phwe sakan nwe pyin taya nga mai nesa kong do yesa kan go ba pikha tat kai khe da ba dilo pikha tat kai mu jaw yesa phwe re pa win lu shi u tei song mi 29 u tan yan ya de jaw aso ya bak ga ne tadin thauk pyan tha ba de aku lu phit bwa ni da tai bwa ne sat lin mi do tan nak kai nilan ne pyatana go phye shin khe ja lu bi rin se atot shi pi do nangan ne bi du ri so yu khan sa khe ya da lo ngin chan yi ti saung nan yi twet bi dang su ngin chan yi ni la kan 23 ya su pin long ha taku di do lan jang phit jaw အဲ့ဒီငင်းချမ်းရေးဖြစ်စဉ်အတွက် NCA ပြည်ရစာချုပ်ကိုလက်မှတ်ထိုးဖို့လိုအပ်တယ်လို့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်ကနေနိုဝင်ဘာလ23ရက်နေ့နေ့စွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်ထားပါတယ်။တိုင်းဒါမဟာမိတ်တွေအနေနဲ့ကတော့မြမတမတော်ကနေတိုင်းဒါဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြုလုပ်နေတဲ့အတွက်တံပြန်တိုက်ခိုက်ရတာဖြစ်ကြောင်းနဲ့အစိုးရအနေနဲ့ထိုးစစ်ကိုရပ်မယ်ဆိုရင်တိုင်းဒါလက်နက်ကိုင်မဟာမိတ်ဖွဲ့ကလည်းသူတို့ရဲ့တိုက်ခိုက်မှုကိုချက်ချင်းရမှာဖြစ်တယ်လို့နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ။
VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုလိုမျိုးမြန်မာနိုင်ငံအရှေ့မြောက်ပိုင်းမှာဖြစ်နေတဲ့စစ်ရေးပဋိပက္ခအခြေအနေကိုမြန်မာတပ်မတော်ဘက်ကထိထိရောက်ရောက်ထိန်းချုပ်ထားနိုင်ပြီလို့မြန်မာအစိုးရတာဝန်ရှိသူတွေဘက်ကတရုတ်အစိုးရကိုပြောကြားခဲ့ကြောင်းနဲ့တရုတ်နယ်စပ်ဘက်မှာခိုလုံနေတဲ့တိုင်းရင်းသားစစ်ဘေးဒုက္ခသည်တွေလည်းနေရက်ကိုမကြာခင်ပြန်နိုင်မှုမျှော်လင့်ချက်ရှိကြောင်းနေပြည်တော်မှာကျင်းပခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံဆွေးနွေးပွဲအပြီးမှာတရုတ်ဒုတိယနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်။မတ်အင်ချင်းနိုင်ကအပြည့်အစုံပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့စစ်ရေးတင်းမာမှုအခြေအနေနဲ့ပတ်သက်လို့မြန်မာတပ်မတော်ဘက်ကအခြေအနေတွေကိုထိန်းချုပ်ထားနိုင်ခဲ့ပြီလို့နေပြည်တော်မှာတောက်ကြနေကကျင်းပခဲ့တဲ့တရုတ်မြန်မာနှစ်နိုင်ငံအစစ်မြစ်အရာရှိတွဲဆုံဆွေးနွေးပွဲမှာမြန်မာဘက်ကပြောကြားကြောင်းတရုတ်နိုင်ငံသားရေးဒုဝန်ကြီးလျူကျက်မင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါ့အပြင်တရုတ်မြန်မာနယ်စပ်ဒေသမှာငြိမ်းချမ်းရေးနဲ့တည်ငြိမ်မှုရဖို့တပ်ဆိုင်ရာအဖွဲ့အစည်းအားလုံးဝိုင်းဝန်းကြိုးပမ်းကြဖို့အခုလိုတိုက်တွန်းခဲ့ပါတယ
်။ယူ၏英国殖民者当年留下的历史遗留的问题。
ဖိလစ်ရှားနယ်ချဲတွေတင်ပတ်ခဲ့တဲ့မြန်မာနိုင်ငံမှာတမိုင်းဆိုင်ရာပြည်ထောင်တာတွေကြောင့်တရုတ်မြန်မာနယ်စပ်တစ်လျှောက်ရဲ့ဒေသတစ်ဝက်လောက်နေပါကိုမြန်မာအစိုးရကအပြည့်အဝထိန်းချုပ်နိုင်ခဲ့ခြင်းမရှိဘဲတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအောက်မှာပဲရှိခဲ့တာပါ။တရုတ်အစိုးရအနေနဲ့တရုတ်နိုင်ငံဘက်အချမ်းနယ်စပ်ဘက်အချမ်းကိုပိုင်ပိုင်နိုင်နိုင်ထိန်းချုပ်ထားနိုင်ချိန်မှာမြန်မာဘက်မှာတော့ပြည်ပခါတွေအုပ်စုတိုက်ပွဲတွေဟာအခုချိန်ထိအမြဲဖြစ်ပွားနေပါတယ်။ဒါကြောင့်တရုတ်နိုင်ငံရဲ့ယူနန်ပြည်နယ်အပါအဝင်မြန်မာဘက်မှာပါငြိမ်းချမ်းပြီးတည်ငြိမ်ဖို့အတွက်တရုတ်မြန်မာနယ်စပ်ထိန်းချုပ်မှုခိုင်မာအားကောင်းမှုအလွန်အရေးကြီးပါတယ်။
တည်ခဲ့တဲ့တနင်္ဂနွေနေ့ကလေးကစတင်ဖြစ်ပွားခဲ့တဲ့ဒေသခံတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေကြောင့်နယ်စပ်ကိုဖျက်ပြီးထွက်ပြေးလာတဲ့ထောင်နဲ့ချီတဲ့စစ်ပြေးဒုက္ခသည်တွေဟာယူနန်ပြည်နယ်မှာခိုလုံနေကြတာဖြစ်ပါတယ်။မြန်မာစစ်တပ်ကအခြေအနေတွေကိုထိန်းချုပ်ထားနိုင်ပြီဖြစ်တဲ့အတွက်စစ်ပြေးဒုက္ခသည်တွေမကြခင်နေရက်ကိုပြန်နိုင်ဖို့မျှော်လင့်ချက်တွေရှိနေကြောင်းတရုတ်နိုင်ငံသားရဲ့ဒုဝန်ကြီးလျုံကျက်မင်ကပြောပါရယ်ဒါအပြင်စစ်ပွဲတွေဖြစ်အောင်ရည်ရွယ်ချက်ရှိရှိလှုပ်ဆောင်နေမှုတွေကိုတရုတ်ရောမြန်မာအစိုးရကပါစန့်ကျင်ရှုံချကြောင်းသူကအခုလိုပြောပါရယ
်ဂျင်ဟွေယိုမန်应该开得很好开得
တရုတ်မြန်မာနိုင်ငံအစိုးရအရာရှိတွေတွေ့ဆုံဆွေးနွေးပွဲကနေပဋိပက္ခဒေတာမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်ဖို့ဆိုတဲ့ပြတ်သားတဲ့အမှာစကားပေးလိုက်ပါတယ်။ဘယ်အဖွဲ့အစည်းတွေကြောင့်ပဲဖြစ်ဖြစ်တမင်သက်သက်ဆွတ်ပေးနေတဲ့စစ်မဲ့ဖြစ်ပွားမှုကိုတရုတ်ရောမြန်မာအစိုးရပါဆန့်ကျင်တယ်လို့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအမြန်ဆုံးပြန်ပြီးတည်ဆောက်နိုင်မယ်လို့လည်းနိုင်ငံအစိုးရတွေကမျှော်လင့်မိပါတယ
်။ဒါပေမဲ့ငြိမ်းချမ်းရေးဘယ်လိုတည်ဆောက်ကြမလဲဆိုတာကတော့မေးခွန်းထုတ်စရာဖြစ်နေတယ်လို့မြန်မာအရေးသုံးသပ်သူတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တရုတ်နိုင်ငံအခြေစိုက်မြန်မာနိုင်ငံကြီးလေးလာနေသူဒေါက်တာလှကျော်စောကအခုလိုသုံးသပ်ပါတယ
်ကျမသုံးသပ်ချက်ကတော့ဒီလိုပါဒီတိုက်ပွဲတွေမှာပေါ့နော်ကျမတို့ရဲ့ဘီရင်းစစ်ကြီးမှာပဲဖြစ်ဖြစ်အခု NLD အစိုးရရဲ့လှုပ်ဆောင်ချက်တွေမှာပဲဖြစ်ဖြစ်အဓိကအခရာကဗမာတပ်မတော်ရဲ့စိတ်နေပေါ်ထားပါဗမာတပ်မတော်အနေနဲ့ငြိမ်းချမ်းရေးလိုချင်ဖြစ်နိုင်ပါတယ်အဲ့တော့ကာကြုတ်ကအဓိကစကားလက်နဲ့အရင်ချရမယ်ဆိုတဲ့စကားကြီးကဒါဘလို့မှမဖြစ်နိုင်တဲ့ကိစ္စဒါကြောင့်ဟိုတလောတုန်းကတင်တာရှိတယ်လေဗမာတပ်မတော်ကဒီအပြစ်ခတ်ရဆဲရေးကိုပထမဦးဆုံးကြီးညာရမယ် ပညာပြီးလို့ရှိရင်နောက်48နာရီအတွင်းကျန်တဲ့တပ်ဖွဲ့တွေကအပြစ်ခတ်ရဆေးကြီးညာပါမယ်လို့ပြောထားတာ။ဒါမဲ့ဗမာတပ်မတော်ကတောင်းလျှောက်ထိုးစစ်တွေဆင်နေတာဖြစ်တယ်။အပြင်မှာသာမကြားတာအကုန်လုံးဒီအထူးသဖြင့်အရှိမြောက်ဖက်မှာတောက်လျှောက်သူထိုးစစ်တွေဆင်းနေတာဗမာတပ်မတော်ကတကယ်ပဲငင်းညမ်းရေးလိုချင်နေဆိုရင်သူတို့လောက်ရမယ်လားနှလန်းရှိတယ်တိအချက်ကတပြည်လုံးအပြစ်ခတ်ရဆေးကြီးညာနှိအချက်ကအထွေထွေလူငင်းခွင့်ကြီးညာအဲ့ဒါပြီးသွားလို့ရှိရင်ဂျန်တဲ့အဖွဲ့တွေကပြောမရဘူးဆိုရင်တမျိုးပေါ့အခုသူတို့ကအင်အားအကြီးဆုံးဩဇာအာဏာအရှိဆုံးသူတို့ကအဲ့လိုငင်းညမ်းရေးမလိုချင်နေသေးကျမတို့ဗမာပြည်ကြီးကပြည်ရင်းစစ်ဆက်ဖြစ်
ဒီတော့တွင်မြမပြည်မြောက်ပိုင်းတိုင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေဖြစ်တဲ့ KIA, MNDAA, TNLA နဲ့ AA တို့ကလည်းစစ်မှန်ပြီးခိုင်မာတဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်ပေါ်လာဖို့တရုတ်အစိုးရဘက်ကကြားဝေညှိနှိုင်းပေးဖို့မေတ္တာရက်ခံလိုက်ပါတယ်။နိုဝင်ဘာလ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ကြေညာချက်မှာတော့တိုင်းသားလက်နက်ကိုင်တွေဘက်ကနိုင်ငံရေးအရာကိုစားပြုမှုကိုမြမတပ်မတော်ကလက်မခံတဲ့အပြင်စီရေးအရာအလုံးစုံချိန်မုံရေးဆိုတဲ့မူဝါဒနဲ့တိုင်းသားဒေသတွေမှာထိုးစစ်တွေကိုအဆက်မပြတ်ပြုလုပ်နေတဲ့အတွက်သူတို့အနေနဲ့တံပြန်တိုက်ခိုက်မှုသာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါ့အပြင်ထိုးစစ်တွေချက်ချင်းရက်မယ်ဆိုရင်တိုင်းသားလက်နက်ကိုင်မဟာမိတ်အဖွဲ့တွေကလည်းသူတို့ရဲ့တိုက်ခိုက်မှုတွေကိုချက်ချင်းရက်မှာဖြစ်တယ်လို့យေတာထားပါတယ်ရှင်။
မနက်ငယ်တွင်ကဒီကနေ့သတင်းတွေကိုကြည့်လိုက်မယ်ဆိုရင်အများဆုံးတွေ့ကြရတာကရှမ်းပြည်မြောက်ပိုင်းမှာတိုက်ပွဲတွေဖြစ်ဒုက္ခသည်တွေထွက်ပြေးနေရတာရခိုင်ပြည်ဘက်မှာအခြေအနေမတည်ငြိမ်တာရန်ကုန်မြို့တွင်ဟိုနေရာဒီနေရာမှာပေါက်ကွဲမှုတွေဖြစ်တာစတဲ့မတည်မငြိမ်သတင်းတွေကအများစုဖြစ်နေပါတယ်။ NLD ပါတီဦးဆောင်တဲ့အစိုးရအနေနဲ့ဒီလိုမတည်မငြိမ်အခြေအနေတွေကိုအောင်အောင်မြင်မြင်ထိန်းသိမ်းပြီးလူထုစီးပွားရေးအဆင်ပြေစားဝတ်နေရေးဖူလုံလာဖို့နဲ့ဒီမိုကရေစီအပြောင်းအလဲကိုတိတိယောယောဆက်ပြီးဖော်ဆောင်ဖို့တကယ်ပဲလုပ်နိုင်မယ်လို့ကျွန်တော်တို့သောတာရှင်တွေအခိုင်အမာယုံကြည်ကြပါသလားအခုလာမယ့်အင်္ဂါညတိုင်းရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီအစည်းအဝေးမှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က0123923555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
လာမယ့်အင်္ဂါညဓာတ်ရိုက်လေလိုက်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင်ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်ဖီဒယ်ကက်စထရိုဟာကျူဘာလူထုကိုရောအမေရိကန်ရဲ့မူဝါဒကိုပါသဘောထားကွဲလဲစေခဲ့ပါတယ်ကျူဘာပြည်သူတွေအကြားမှာသူ့ကိုလိုလားသူမလိုလားသူသဘောထားတွေကွဲခဲ့ကြတယ်လို့မကြာခင်ကမှလမ်းပွင့်ခဲ့တဲ့ကျူဘာအမေရိကန်နှစ်နိုင်ငံဆက်ဆံရေးဟာလည်းအသစ်တက်လာမယ့်အမေရိကန်သမ္မတရဲ့လက်ထက်မှာနောက်ပြန်လှည့်ကောင်းလှည့်နိုင်တဲ့အခြေအနေမှာရှိနေပါတယ်ဒီအကြောင်းနဲ့ပတ်သက်လို့ဗီတိုရီယာမချိုစ်ကသတင်းလွှာကိုဥကြောဆန္ဒကပြောပြပေးပါမယ်ရှင
်ဟုတ်ပါတယ်အခုဖီဒယ်ကက်စထရိုကွယ်လွန်တယ်လို့ကြားတော့ကျူဘာမှာရှိတဲ့ပြည်သူတွေကငိုကြွေးပူဆွေးကြပါတယ်သူလည်းအောက်မှာမနေချင်လို့ထွက်ပြစ်လာတဲ့လူတွေအထူးသဖြင့်အမေရိကန်ပြည်ထောင်စုရောက်နေတဲ့သူတွေကပျော်ရွှင်ကြတယ်အောင်ပွဲခံကြပါတယ်ဒီလိုနှစ်ချမ်းကွဲစေခဲ့တာဟာကျူဘာမှာကက်စထရိုအနာလက်ရှိကလေးကဖြစ်ပါတယ်ဖီဒယ်ကက်စထရိုရဲ့အကြီးမားဆုံးအောင်ပွဲဟာကျူဘာနိုင်ငံကိုထိုစဉ်ကဥဆုနေတဲ့အာနာရှင်ဘတ်တစ္စတာကိုလက်နက်ကင်တော်လှန်ရေးနဲ့ဖြုတ်ချခဲ့ခြင်းပဲဖြစ်ပါတယ်အနာရှင်ဘတစ္စတာဟာအမေရိကန်ထောက်ခံမှုနဲ့နှစ်ပေါင်းများစွာကျူဘာပြည်သူတွေကိုဖိနှိပ်အုပ်စိုးခဲ့တဲ့သူဖြစ်တဲ့အတွက်သူ့ကိုဖြုတ်ချနိုင်ခဲ့တဲ့ကက်စထရိုစရဲကောင်းအဖြစ်သူ့ပြည်သူတွေကချစ်ခင်မြတ်လို့ကြသလိုကမ္ဘာပြည်သူတွေကလည်းပဲအသိအမှတ်ပြုလေးစားကြပါတယ်ကက်စထရိုအနာရလာတဲ့အခါမှာအမေရိကန်ပြည်ထောင်စုဟာကျူဘာကိုစီးပွားရေးပိတ်ဆို့မှုတွေလုပ်လာတော့လူထုကဒုက္ခရောက်ပါတယ်ဒါကြောင့်လည်းပဲဖက်ဒရယ်ကက်စထရိုအစိုးရဟာထိုစဉ်ကကမ္ဘာကွန်မြူနစ်အင်အားကြီးနိုင်ငံတစ်ခုဖြစ်တဲ့ဆိုဗီယက်ပြည်ထောင်စုနဲ့ပုံမှန်နှိစပ်သွားခဲ့ပါတယ်ဒီချိန်မှာကက်စထရိုကိုမနှစ်သက်သူတွေသိမ်းနှံချီပြီးကျူဘာနဲ့ရေပြင်ပိုင်း90လောက်ဝေးတဲ့အမေရိကန်ပြည်ထောင်စုဘက်ကိုပြောင်းရွှေ့လာကြပါတယ်။အခုဒီလူတွေကဖီဒယ်ကက်စထရိုကွယ်လွန်သွားပြီဆိုတာကိုကြားတဲ့အခါမှာဝန်သားအဲလည်းဖြစ်ကြပါတယ်။အဲဒီဖလော်ရီဒါပြည်နယ်မိုင်ယာမီမှာရောက်နေတဲ့ကျူဘန်အမေရိကန်တချို့ရဲ့ပြောဆိုချက်ကိုကြည့်ပါ။
Honestly my reaction was joy for my grandparents. They taught us to
ယူသားစွာပြောရရင်ကျွန်တော်ကတော့ကျွန်တော်အဖိုးအဖွားတွေအတွက်ဝမ်းသာမိပါတယ်သူတို့ဘဝတစ်လျှောက်ကြုံခဲ့ရတဲ့နာကျင်မှုတွေရုန်းကန်ခဲ့ရတာတွေကိုသူတို့ကပြောပြပါတယ်အခုကက်စထရိုတည်သွားတာဟာဒီဆင်းရဲဒုက္ခတွေရဲ့အမတ်တင်ကေတခြုံငိမ့်သွားပြီဆိုတဲ့သဘောဖြစ်ပါတယ
် I'm not here to celebrate a man's death but I'm here to celebrate the beginning of the crumbling
down ဒီတယောက်တွေကိုအောင်ပွဲခံမှုတော့မဟုတ်ပါဘူးကျမတို့လူထုကိုဖိနှိပ်ချုပ်ချယ်ခဲ့တဲ့စနစ်ဆိုးစတင်ပြိုလဲသွားပြီဆိုတဲ့သဘောနဲ့အောင်ပွဲခံနေတာပါ
ဒါပေမဲ့ကျူဘာနိုင်ငံထဲမှာကျရင်ခဲ့တဲ့ပြည်သူတွေကတော့ဖက်ဒရယ်ကက်စထရိုအတွက်ဝန်ွေးပူဆွေးငိုကြွေးကြပါတယ
်။ Es algo muy triste y muy doloroso porque verdaderamente fue
တိတ်ကိုဝမ်းနေရပါတယ်ရှင်။ရင်ထဲမှာနာကျင်ခံစားရပါတယ်။သူဟာကျမတို့ပြည်သူတွေကိုအစင်းသဖြင့်ကူညီခဲ့တဲ့ပုံကိုကြီးပါ။သူဟာကျမတို့ဖို့ဘယ်တော့မှမေးမရနိုင်တဲ့ပုံကိုကြီးတူပါရှင
်။ဒီလေအမအင်ပော်တန့်တေဘရိုဂဲလေကေကေကွန်ထရို
အသူထိုက်ခဲ့တဲ့အရေးကြီးဆုံးအစီရင်လာကတော့ကျူဘားနိုင်ငံကိုတီထောင်ခဲ့ခြင်းပဲဖြစ်ပါတယ်။ပုံမိုလုံခြုံမှုရှိပြီးကျွန်တော်တို့တွေကမှလူသားချင်းစာနာစိတ်ဖြစ်ထွန်းစေခဲ့ခြင်းပဲဖြစ်ပါတယ်လို့ပြောသွားတာပါ။ကက်စထရိုဟာအမေရိကန်သမ္မတဆက်တဆက်နဲ့အပြိုင်ကျူဘာကိုအုပ်ချုပ်ခဲ့ပြီးနာမကျန်းဖြစ်လာတဲ့အခါသူညီရောကက်စထရိုကိုအာဏာထွက်ထားခဲ့ပါတယ်။ဒီအချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးပြန်လည်လမ်းပွင့်လာခဲ့တာပါ။ကျူဘာနိုင်ငံရဲ့ပြုပြင်ပြောင်းလဲမှုအစပြုနေခြင်းဟာအခုလိုဖက်ဒရယ်ကက်စထရိုကွယ်လွန်သွားတဲ့အတွက်တော့အဟံအတာဖြစ်သွားနိုင်မယ့်အခြေအနေမရှိပါဘူး။အထူးသဖြင့်ကျူဘာဘက်ကဒီလိုပြောင်းလဲမယ့်အလားအလာမရှိဘူးလို့ Florida International University ကပါမောက်ခ်အက်ဒဝတ်ဒိုဂမ်မာရာကအခုလိုပြောပါတယ်။ကျူဘာကအစဉ်ကူပြောင်းရေးလုပ်နေပါပြီ။ဒါကို2018 February လအထိ Raul Castro ကဆက်လက်ဦးဆောင်သွားပါလိမ့်မယ်။2018အလွန်ကာလအထိတောင်ဒီအစဉ်ကူပြောင်းရေးရန်တရားကိုပြင်ဆင်ထားပြီးလည်းဖြစ်ပါတယ်။ဒါကြောင့်ကျူဘာအနေနဲ့အပြောင်းအလဲရှိမှာမဟုတ်ပါဘူးလို့သူကဆိုပါတယ်။ဒါပေမဲ့ American သမ္မတ Donald Trump ကတော့ဘယ်လိုပြောင်းလဲလာမယ်ဆိုတာသူသမ္မတရာထူးလက်ခံမဲ့ January လ20ရက်နေ့အထိစဉ်းစားလင်းလင်းသိနိုင်ဦးမှာမဟုတ်ပါဘူး။မနစ်တုန်းကတော့ကျူဘာနဲ့ဆက်ဆံရေးလမ်းပွင့်သွားပြီဆိုတာဟာကောင်းတယ်လို့သူပြောခဲ့တာပါသို့တော်လည်းပဲရွေးကောက်ပွဲမဲဆွယ်တဲ့ကာလရောက်လာတဲ့ခါမှာတော့သူကလေသံပြောင်းသွားခဲ့ပါတယ
် Cuba has to treat us fairly and it has to treat the people of Cuba
ကျူဘာလူထုကိုရောဒီဘက်ရောက်နေတဲ့ကျူဘာကလူတွေကိုပါမျက်မျက်တတဆက်ဆံဖို့လိုပါတယ်ဩဘာမားလက်မှတ်ရေးထိုးခဲ့တဲ့သဘောတူညီမှုဟာတိတ်ပြော့ပါတယ်ကျွန်တော်တို့ဘာမှမရဘူးကျွန်တော်ကတော့အားကောင်းတဲ့ကျူဘာလူထုအတွက်လည်းအကျိုးရှိတဲ့သဘောတူညီမှုရအောင်တတ်နိုင်သမျှလှုပ်သွားမှာဖြစ်ပါတယ
်။ဒါအပြင်စနေနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းကက်စထရိုကိုမလိုလားတဲ့အမေရိကန်လွှတ်တော်အမတ်တရဲ့လေသံအတိုင်းပဲဖက်ဒရယ်ကက်စထရိုဟာရက်စက်ကြံ့ကြုတ်တဲ့အနာရှင်ဖြစ်တယ်လို့ဖော်ပြထားကြောင်းပါခင်ဗျာ
။ဦးကျော်ဆန္ဒပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းငွေနေနေညနေခင်းအတွက်သတင်းပေးပို့ချက်နဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲ။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကတလှည့်ပြောပြပေးပါမယ်ရှင်။
ကျူဘာခေါင်းဆောင်ဟာဖီဒယ်ကက်စထရိုကွယ်လွန်ခဲ့တဲ့အပေါ်ကမ္ဘာခေါင်းဆောင်တွေရဲ့တုံ့ပြန်မှုတွေထဲမှာတော့ဝမ်းနည်းချေကွဲမှုတွေရောဝေဖန်မှုတွေရောရှိနေပါတယ်။ဒါပေမဲ့လို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထူထူကတော့ဖီဒယ်ကက်စထရိုရဲ့တော်လှန်ရေးနောက်အာနာရှင်ကက်စထရိုရဲ့ကျူဘာပြည်သူတွေအပေါ်ထားတဲ့မြင့်တာနဲ့ဆောင်ရွက်ချက်တွေအတွက်ချီးကျူးဂုဏ်ပြုစကားပြောဆိုလိုက်တာကြောင့်ကနေဒါနဲ့အမေရိကန်နိုင်ငံရေးသမားတွေရဲ့ပြစ်တင်ဝေဖန်မှုတွေထွက်ပေါ်လာစေခဲ့ပါတယ်။ဂျူးလူမျိုးတွေကိုဟစ်တလာလုပ်ခဲ့တယ်လို့မျိုးရွေးချယ်ကန်သမ္မတဒေါ်နယ်ထရန့်ကလည်းလုံဆောင်လိမ့်မယ်အခုဒီမျိုးမှာရဲရရှိအသည့်ရောက်နေပြီလို့ဖော်ပြထားတဲ့ချင်းချောက်စာတွေကိုကယ်လီဖိုးနီးယားပြည်နယ်ကဘလီဝုဒ်ပြူကျောင်း၃ခုလက်ခံရရှိခဲ့တယ်လို့အမေရိကန်နိုင်ငံထုတ်လော့စ်အန်ဂျလိစ်ထိုင်သတင်းစာကြီးကဖော်ပြပါတယ်ပြီးခဲ့တဲ့သတင်းပတ်ထဲမှာတောင်ကယ်ရိုလိုင်းနားပြည်နယ်လောင်းဘီချ်အစ္စလမ်စင်တာနဲ့ကလာရာမောက်အစ္စလမ်စင်တာတွေနဲ့အတူမြောက်ကယ်ရိုလိုင်းနားပြည်နယ်အေဗာဂရီအစ္စလမ်မစ်စင်တာတွေကိုပါချင်းချောက်စာတွေကိုလက်ရင်းနဲ့ရောမိတူပွားပြီးပါပေးပို့ခဲ့ပြီးတဲ့နောက်အမေရိကန်အစ္စလာမ်ဆက်ဆံရေးကောင်စီကဒေသခံဘလီဝုဒ်ပြူချောင်းတွေကိုရဲလုံခြုံရေးအကာအကွယ်ပေးဖို့တောင်းဆိုမှုတွေပို့ထုတ်လာတယ်လို့လည်းသတင်းစာကဖော်ပြပါတယ်။ပြင်သစ်သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုရှင်ပြိုင်မဲ့သမ္မတလောင်းကိုရွေးချယ်ဖို့ပြင်သစ် Republican Party ဝင်တွေနိုင်ငံတော်မှာကျင်းပနေတဲ့သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာဒီကနေ့မဲပေးနေကြပါတယ်။ဥရောပတိုက်အတွင်းရွှေ့ပြောင်းအခြေချသူတွေဝင်ရောက်လာမှုပြင်းထန်နိုင်ငံတွေအစွန်းရောက်တိုက်ခိုက်မှုတွေဇက်တိုက်ဖြစ်ပေါ်လာမှုတို့အပေါ်ဆောင်းပေးပြီးတော့မဲဆွယ်စည်းရုံးနေကြတာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုမတ်တိန်ကီထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တင်းငွေနေနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.